စကိုင်းတိုင်းတမှုမြို့မှာမင်းညာကစစ်တပ်နဲ့ဒေသခံတွေကြားအပြန်အလှန်ပစ်ခတ်ကြတာကြောင့် CDM လှုပ်ရှားမှုမှာပါဝင်တဲ့စစ်သားတဦးတေဆုံးခဲ့ရပါတယ်။အလားတူမြင်းညာမြို့ဤမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဒီအကြောင်းမန္တလေးကလာတဲ့သတင်းကိုကုစော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ။
မနေ့ဧပြီလ28ရက်နေ့ညပိုင်းကတမှုမြို့လုံခြုံရေးအဖွဲ့နဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာမှာ CDM လုပ်ပြီးတမှုမြို့လုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းထားတဲ့စစ်သားတဦးကိုစစ်တပ်ကဖမ်းဆီးသွားပြီးတတ်လိုက်တယ်လို့တမှုမြို့လုံခြုံရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ
်။ဟုတ်ကဲ့ပြင်တော့မနေ့ကစစ်ကောင်စီဘက်ကနေပြတော့မှအဲ့မှာတက်လာခဲ့တယ်ပေါ့အဲ့မှာကုန်းတောင်းရွာဆိုတဲ့ရွာလေးမှာပေါ့ကို။ဟောအဲ့ကနေပြတော့မဟုတ်။အဲ့ဆက်ပြစ်ကြတာဟုတ်။ဟုတ်လာပြတော့မှအဲ့မှာကျွန်တော်အဖွဲ့ကနေပြတော့မှပါပေါ့ဒီတပွဲကအဲ့ရွာရဲ့နောက်ပေါ့အဲ့တဝိုက်မှာပေါ့နော်အဲ့ကနေပြောပြစ်ခတ်ကြတာပေါ့ကျွန်တော်အဖွဲ့တွေနဲ့ဟုတ်ဆောက်တမှုလုံခြုံရေးအဖွဲ့တွေနဲ့ပေါ့နော်ဟောကျွန်တော် CDM ပေါ့ CDM ဝင်ချမ်းနဲ့ဟောပေါ့ဝင်ထားတယ်ပေါ့နော်စစ်သားတယောက်ပေါ့ကျွန်တော်အဖွဲ့သားပါမယ်သူလဲသူလည်းပူပေါင်းလာတယ် CDM စစ်သားဖြစ်တယ်အဲသူကကြတော့အဲ့မှာသူကဖမ်းခေါ်သွားတာပေါ့အဲ့မှာတိုက်ရင်ခိုင်းရင်လည်းပေါ့နော်အဲသူ့ကိုမိသွားပြီးတော့မှသူ့ကိုအဖန်ခေါ်သွားကြတယ်စစ်ကောင်စစ်ဘက်ကနေပြုံးမဖန်ခေါ်ပြုံးမှကြမှာပဲသူ့ကိုအဲချက်ချင်းပဲပေါ့နော်အဲ့မှာတခါတည်းဟိုပေါ့အဲတတ်လိုက်တယ်လို့ပြောလို့ရတာပေါ့နော်ကိုဟုတ်ညာရင်းချင်းပါပဲဟုတ
်ပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းတမှုမျိုးကဆေးအာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်တင်းဆုံးဒဏ်ရာရသူအတော်များများရှိခဲ့တယ်လို့ဆန္ဒပြသူတွေဘက်ကရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့ကြတာကြောင့်လူမျိုးရေးတပ်ဖွဲ့ဝင်တွေဘက်ကလည်းတင်းဆုံးသူတွေရှိခဲ့တာပါအဲဒီနောက်လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြပွဲမှာပါဝင်သူတွေကိုလိုက်လံဖမ်းဆီးမှုတွေရှိနေတဲ့အတွက်ဒေသခံအတော်များများလည်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်တာတွေရှိနေပါတယ်အလားတူပဲမြင်းညာမြို့အနီးကတလုတ်ရွာမှာဆိုရင်လဲစစ်တပ်နဲ့ကျေးရွာသားတွေအပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရွာသားတဦးကအခုလိုပြောပါတယ
်။မင်းက3နာရီမှတင်းလောက်ရောက်လာတာလေ။အဲဘယ်လိုဒီလဲဆိုတော့တနက်တစ်ချက်အဝါဖြစ်တာပေါ့ဗျာ။ပြစ်ပြီးတော့ဒီဘက်ကိုဝင်းချလာတာပေါ့။ဟုတ်ဟုတ်ဒီဘက်ကိုဝင်းချလာအဲ့မှာရွာသားတွေနဲ့ရွာသားတွေကပြန်လဲပြီးတော့ခုခံတာနဲ့ပေါ့ဗျာ။အဲဘာကြောင့်တချို့ရွာတွေတော့ဝင်းပြီးပြီ။အဲကျွန်တော်တို့ဒီဘက်ကိုလာတဲ့အနေအထားကဘယ်လိုပြောမလဲအုတ်ချွေတင်မှုလမ်းကြောင်းရှိသူတို့လုတ်အုတ်ချွေလည်းတင်နေတဲ့သဘောလည်းရှိတာပေါ့အမှန်တော့တင်ရင်ကျွန်တော်တို့ရောက်လာတဲ့ပုံစံမျိုးသူတို့လုတ်တဲ့အနေအထားပေါ့နော်အဲလောလောဆယ်ရွာတော့ဘယ်လိုပြောမလဲဟိုကဒီပေါ့ကားထွက်လာတဲ့ဟေးဆိုလို့ရှိရင်ကျွန်တော်တို့ရွာဘက်ကကျတော့ဟိုအညီညာညာနဲ့ပြင်မဲ့မှာစောင့်နေတဲ့အပိုင်းတော့ရှိရဲ့ဗျဟုတ်
နှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာတည်ဆုံးတန်ရရမှရှိပဲကျေးရွာရဲ့နေအိမ်တချို့ကိုဝင်ရောက်ဖျက်ဆီးပြီးပစ္စည်းတွေကိုလည်းယူဆောင်သွားပါတယ်။ဆေးအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်သူတွေအပေါ်လက်နက်နဲ့အနိုင်ကျင့်တာကိုမခံနိုင်တဲ့ဒေသခံတွေကရရလက်နက်တွေနဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အတော်များများလည်းတည်ဆုံးတန်ရရမှုတွေနေရာအတော်များများမှာရှိနေပါတယ်ခင်ဗျာ။